ချင်းမျိုးသားတပ်ဦး CNF နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေတိုက်ခိုက်တာကြောင့်အိန္ဒိယဘက်ထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီလို့အမည်မဖော်လွှဲတဲ့အိန္ဒိယတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်။အိန္ဒိယဘက်ကိုထွက်ပြေးပြီးတဲ့နောက်မီဇိုရမ်ရှိအိန္ဒိယလုံခြုံရေးတပ်ဖွဲ့ကသူတို့ကိုထိန်းသိမ်းစောင့်ရှောက်ထားခဲ့တယ်လို့ရဲရဲရှိ Lemel Somnanti ကဆိုပါတယ်။ပြန်ပို့တဲ့အခါမှာတော့မဏိပူရမှာရှိတဲ့နယ်စပ်ကိုရဟယင်းနဲ့ဖြတ်ကျော်ပြီးမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်လို့အမည်မဖော်လို့တဲ့ Federal ဆိုတာလုံခြုံရေးတာဝန်ရှိသူတွေက writer ကိုပြောပါတယ်။အိန္ဒိယနယ်စပ်ထိန်းချုပ်မှုခိုင်မာရေးကိုလှုပ်ဆောင်မယ်လို့ချင်းမျိုးသားတအူးကောင်းဆောင်တအူးဖြစ်တဲ့ဒေါက်တာရွှေခါကတော့ပြောလိုက်ပါတယ်။ကျွန်တော်တို့ရှေ့ဆက်တက်မှာပါ။ကျွန်တော်တို့နီးပရိယကတော့ယောဂနေမျိုးမျိုးကနေနေပြီတော့ပါလို့ဒေါက်တာရွှေခါကဆိုပါတယ်။မြန်မာလက်နက်ကိုင်တော်လှန်ရေးကရှမ်းပြည်နယ်အရှေ့မြောက်ဒေသဒါမကစကိုင်းအနောက်မြောက်ဒေသချင်းနဲ့ရခိုင်မှာပါစစ်မျက်နှာတွေဖွင့်လိုက်တာပါရခိုင်ပြည်နယ်ရေသိမ်းတောင်နဲ့မင်းပြမြို့နယ်တွေမှာရှိတဲ့စစ်ကန်တွေကိုအေးအေးရခိုင်တပ်တော်ကပြီးခဲ့တဲ့ရက်ပိုင်းမှာတိုက်ခိုက်သိမ်းယူခဲ့ပါသေးတယ်